Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်။ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်မေလ၂ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနေ9နာရီအထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ live တို့မီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်။မနက်လောပါဒီကနေ့စီစဉ်ရတာကိုယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ပြူထွေးပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဖို့ဆန္ဒရှိတယ်လို့ပြောဆိုလိုက်ပါတယ်ဒီချိန်ထဲမှာပဲတရုတ်အစိုးရကလည်းအမေရိကန်နဲ့မြောက်ကိုရီးယားတို့ထိတွေ့ဆက်ဆံပြီးတော့ကျင်းပမှုတွေရောကြအောင်လို့ထပ်မံတိုက်တွန်းလိုက်ပါတယ်တောင်ကိုရီးယားကတော့ဒီအမေရိကန်ရဲ့အစ်စနစ်တက်ဒုက္ခတုံးစနစ်တက်စင်ပြစီသွားပြီလို့ဆိုပြီးမြောက်ကိုရီးယားဘက်ကပြစ်ခတ်လာနိုင်တဲ့ဒုံးကျည်တွေကိုစောင့်ကြည့်သွားမယ်အကြောင်းပြောဆိုလိုက်ပါတယ်ဒီလိုထိတန်းရောက်နိုင်ငံတကာသတင်းတွေကိုတော့ပိုအောင်နဲ့အတူပြပြပေးသွားမှာပဲရှင်
ကောင်းပါပြီရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဥရောပခီးစဉ်နဲ့ပတ်သက်တဲ့သတင်းမှကြားဖို့ရှိတာကတော့
ဒီခိုင်မီမြောက်ဖက်နယ်စပ်မှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့သတင်းအမှားတွေပဲနိုင်ငံသားရနေပြီသတင်းအမှန်တွေကိုနိုင်ငံသားနဲ့မရရဘူးမရကြပါဘူးဆိုတော့ပုံမှန်
ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ရဲ့အရှိတောင်အာရှရေယာသုတေသနဌာနကတိကဟောင်းဦးခင်မောင်စောပါရှင်အပြည့်စုံတော့မကြခင်ကြမှာပါဒါအပြင်တနစ်တတန်းရှိလာပြီဖြစ်တဲ့ NLD ဦးဆောင်တဲ့အရတားအစိုးရလက်ထက်မြန်မာနိုင်ငံရဲ့လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ဆိုင်းရအစီရင်ခံစာထုတ်ပြန်လိုက်တဲ့တဲ့တွေနဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIO နဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တို့တွေ့ဆုံဆွေးနွေးရေးနှစ်ဖက်ညီနိုင်နေရဲဆိုတဲ့တဲ့တွေအသေးစိတ်တွေကိုလည်းတင်ပြသွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမခင်ပြူတွေနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တွေ့ဖို့ဆန္ဒရှိကြောင်းပြောပြီးမယ်လို့ဒီလိုထိပ်သီးဆွေးနွေးပွဲဖြစ်လာဖို့အတွက်နှစ်ပတ်စလုံးကအလျှော့ပေးဆွေးနွေးဖို့ပြင်ဆင်ထားတဲ့အခြေအနေမရှိတာကြောင့်တကယ်တမ်းဒီဆွေးနွေးပွဲမကြခင်ဖြစ်လာနိုင်ခြေကတော့မရှိပါဘူး။လူငယ်တဦးဖြစ်တဲ့မြောက်ကိုရီးယားကောင်ဆောင်နဲ့သူတွေ့ခွင့်ရမယ်ဆိုရင်ဒါဟာဂုဏ်ယူစရာဖြစ်ပါလိမ့်မယ်လို့ဆိုပြီးသမ္မတထရမ့်ကဘလူးဘက်သတင်းစာနဲ့တွေ့ဆုံပြီးညံကမှပြောဆိုသွားတာပါ။တွေ့ဆုံမှုတင့်တဲ့အခြေအနေတစ်ခုရှိမယ်ဆိုရင်မြောက်ကိုရီးယားကောင်ဆောင်ကိုသူတွေ့ဆုံချင်ပါတယ်လို့သမ္မတထရမ့်ကပြောပါတယ်။ဒီပေါ်မှာအင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုင်ဆာကတော့လောလောဆယ်အခြေအနေဟာတွေ့ဖို့တင့်တဲ့အနေအထားတစ်ခုမဟုတ်သေးဘူးဆိုတာကိုပြောဆိုသွားပါတယ်။သမ္မတထရမ့်ကအခုလိုမျိုးဒီတွေ့ဆုံတင့်တဲ့အခြေအနေတစ်ခုရှိလာရင်ကင်ဂျွန်အွန်းကိုသူတွေ့မယ်လို့ပြောခဲ့ပြီးတဲ့နောက်မှာပဲအမေရိကန်အစိုးရဟာအသက်ထက်မြန်တဲ့ B1B ဘုံးကျဲလေယာဉ်တစ်စင်းကိုလည်းကိုရီးယားနိုင်ငံနဲ့ဆက်အနီးကိုဒီကနေ့ပဲဆင်းလွှတ်လိုက်ပါတယ်။တောင်ကိုရီးယားလေဆောင်တပ်ဖွဲ့တွေနဲ့ပူးတဲ့စီရင်လေ့ကျင့်မှုတွေမှာပါဝင်သွားဖို့အတွက်ဖြစ်ပါတယ်။မြောက်ကိုရီးယားကအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဒီပူးတဲ့စီရင်လေ့ကျင့်မှုဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার စစ်ပွဲဖြစ်အောင်အမေရိကန်ကတိုးပို့နေတာဖြစ်တယ်လို့ဆိုပြီးတော့တုံ့ပြန်ထားပါတယ်။ဒီတော့တွင်မှာပဲတောင်ကိုရီးယားအစိုးရကလည်းမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေမစွန့်လွတ်ဖဲနေတော့မြောက်ကိုရီးယားခေါင်းဆောင်ကိုအမေရိကန်နဲ့တောင်ကိုရီးယားအစိုးရတွေကတွေ့ဆုံမှာမဟုတ်တဲ့အကြောင်းကိုဒီကနေ့အလေးပေးပြောဆိုခဲ့ပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံကသတ်ဒွန်ခွင်းဒွန်ကကွေးစနစ်ဟာအခုခါမှတက်ဆင်ပြီးဖြစ်ပြီးမြောက်ကိုရီးယားဘက်ကပြစ်ခတ်လာနိုင်တဲ့မစ်ဆိုင်းဒုတ်ကြီးတွေကိုစောင့်ကြည့်သွားနိုင်ပြီဖြစ်ကြောင်းအမေရိကန်စစ်ဘက်ကပြောပါရယ်အခုခါမှတော့ခနဦးအဆင့်စောင့်ကြည့်ဖမ်းယူရတာလုပ်နိုင်သေးပေမဲ့သတ်ဒွန်ခွင်းဒွန်စနစ်အပြေအဝအလုပ်လုပ်ဆောင်နိုင်ဖို့ဆိုရင်လာမယ့်လတွေအတွင်းဆက်လက်ကြိုးပမ်းတက်ဆင်သွားမှာဖြစ်တယ်လို့ကကွေးဆိုင်ရာအရာရှိတွေကပြောပါရယ်စောင်ကျူးဒေတာတွင်ကကောက်ကွင်းဟောင်းတစ်ခုမှာသတ်ဒုံခွင်းဒုံစနစ်ကိုနေရာချထားတာဖြစ်ပြီးတရုတ်နိုင်ငံဘက်ကတော့ဒါဟာသူတို့အတွက်ချင်းချောက်မှုဖြစ်တယ်လို့ယူဆတာကြောင့်ဒီပေါ်ပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်အခုလိုဒုံခွင်းဒုံစနစ်နေရာချထားမှုကိုချက်ချင်းရဆိုင်ပြဖို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရဂျန်ရှွမ်ကမနေ့ကသတင်းတောက်တွေကိုပြောပါတယ်အခုလပိုင်းတွေအတွင်းမြောက်ကိုရီးယားနိုင်ငံဟာပယ်တင်းဒုံစနစ်ကိုပိုကောင်းအောင်ကြိုးပမ်းနေပေမဲ့စမ်းသပ်ပြစ်လို့ရမှာတော့အချိန်ချင်းမအောင်မမြင်ဖြစ်ခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားနျူကလ িয়ার စစ်စစ်နဲ့ပတ်သက်ပြီးနောက်ထပ်ကျင်းပမှုတွေချက်ပြီးတော့မဖြစ်ရအောင်ရှောင်ရှားတဲ့အနေနဲ့အမေရိကန်နဲ့မြောက်ကိုရီးယားအစိုးရအကြားထိတွေ့ဆက်ဆံမှုတွေအများဆုံးလှုပ်ဆောင်မှုတရုတ်ဆိုရကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ဖြစ်နိုင်ရင်တွေ့ဆုံဖို့သူလမ်းဖွင့်ထားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပြီးတဲ့နောက်မှာပဲတရုတ်နိုင်ငံကြားရေးဌာနပြောခွင့်ရကန်ရှွမ်းကအခုလိုတိုက်တွန်းပြောဆိုသွားတာပါ။အမေရိကန်နဲ့မြောက်ကိုရီးယားအစိုးရတို့အနေနဲ့ငြိမ်းချမ်းရေးအတွက်ခိုင်မာတဲ့လှုပ်ဆောင်မှုတွေလှုပ်သွားရလိမ့်မယ်လို့လည်းပြောခွင့်ရကန်ကပြောပါတယ်။မြောက်ကိုရီးယားကဒုံးကျည်ဆက်တမ်းမှုတွေဇက်တိုက်လှုပ်ဆောင်နေတဲ့အချိန်နောက်အမေရိကန်ကလည်းတောင်ကိုရီးယားကိုမှဒီအစစ်မြေဒုံးခွေဒုံးစနစ်နေရာချထားပြီးတော့တစ်ဖက်အပြန်အလှန်တင်းမာမှုတွေတိုးလာအောင်လှုပ်ဆောင်နေတာတွေကိုရက်ဆိုင်ဖို့တရုတ်အစိုးရကတိုက်တွန်းနေတာပါ။ကြီးမားတဲ့စီးလက်ချက်မှုကြီးတွေကိုလည်းတစ်ဖက်စုံကလှုပ်ဆောင်ခဲ့ကြတာဖြစ်ပါရဲ့ရှင်။
မြောက်ကိုရီးယားနိုင်ငံကိုအထူးကြံစည်ဖို့မဟာဗျူဟာကျကျလှုပ်ဆောင်တဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေပါဝင်အရှေ့အာရှနိုင်ငံခေါင်းဆောင်အနေနဲ့တွေ့ဆုံဖို့ဖိတ်ကြားထားတာဖြစ်တယ်လို့အင်ဗီရောပြောခွင့်ရရှောင်းစပိုင်ဆာကမနေ့ကဒေလင်နာလေးမှာပြောကြားလိုက်ပါတယ်။တန်တမန်ရေးရအရာရောစီးပွားရေးအရာဝမြောက်ကိုရီးယားကိုအထူးကြံပြင်အောင်လုပ်ဖို့ ပြီးလုပ်ငန်းဖြစ်တယ်လို့ရှောင်းစပိုက်ဆာကပြောပါတယ်။လုပ်ငန်းတဲ့သတင်းဘက်ကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုအတွင်းထိုင်း၊စင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံခေါင်းဆောင်တွေကိုသမ္မတထရမ့်ကအမေရိကန်ပြည်အောင်စုကိုအလေလာရောက်ဖို့ဖိတ်ကြားခဲ့တာဖြစ်ပါတယ်။ဒါ့အပြင်လည်းမူရီဆေးဝါးအသုံးပြုမှုနှိမ့်နေရမှာခက်ကြမ်းကြမ်းကင်တွေခဲ့တဲ့ဒူတာဒီကိုဖိတ်ကြားလိုက်တဲ့အတွက်အမေရိကန်လွှတ်တော်မှရောကမ္ဘာတဝန်းကလူခွင့်လို့ရှားသူတွေကြားမှာပါမကြေမနက်ပြောဆိုမှုတွေထွက်ပေါ်လာပါတယ်။မူရီဆေးဝါးတိုက်ဖိတ်ရေးဆောင်ရွက်ခြင်းအတွင်းတရားဥပဒေပေါင်းကိုကျော်လွန်ပြီးရဲတွေဟာမူရီဆေးနဲ့ဆက်နွယ်သူလို့တနည်းရှိသူထောင်ထဲချီကိုတက်ဖြတ်ခဲ့တဲ့အပြင်တဘာအိုမျိုးတော်အဖြစ်သူတာဝန်ထမ်းဆောင်စဉ်မှာလည်းမူရီဆေးဝါးနဲ့ဆက်နွယ်တယ်လို့တနည်းရှိသူ၃ဦးကိုသူကိုယ်တိုင်တက်ဖြတ်ခဲ့ကြောင်းသမ္မတဒူတာဒီကဗြိတိန်သတင်းမီဒီယာကိုပြောကြားခဲ့ပူပါတယ်ခင်ဗျာ။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိစိုင်းဒိုမီတာ16 kHz 1683ညစိုင်းဒိုမီတာ19 kHz 15565စိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီ American တန်ကနေအင်္ဂါနေ့ညနေခင်းနိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။ပြည်သက်သမဒလောင်မရင်းလပန်ဟာအရင်ကအတီသူမနဲ့သမရလောင်ပြိုင်ပွဲဖြစ်ခဲ့သူဖရန်ဆွာဖေလွန်အစောပိုင်းပြောကြားခဲ့တဲ့မိဂိုနဲ့ကစကလုံးတစ်ချို့ကိုခိုးယူပြီးတော့မနေ့ကသူ့ရဲ့မိဂိုနဲ့မှာထည့်ပြောသွားတယ်ဆိုတဲ့ဝေဖန်မှုတွေကိုမစ်လပန်ရဲ့လက်ထောက်တွေကတော့ရှော့ပေါ်ပြောဆိုပြီးကာကွယ်ဖို့ကြိုးစားနေကြပါတယ်။မနေ့ကကြာရောက်တဲ့ကမ္ဘာအလုပ်သမားနေဒီမေဒီနေ့မှာသူ့ကိုထောက်ခံကြတဲ့သူတွေကိုပြောကြားတဲ့မိဂိုနဲ့မှာမစ်လပန်ကပြည်ထောင်နိုင်ငံဟာပထဝီအနေထားအရရေနံနမိတ်၃ခုနဲ့ထိစပ်နေတဲ့နေရာတစ်ခုလို့ပြောဆိုခဲ့ပြီးတော့ဒီအထက်မှာဒီပြီးခဲ့တဲ့လတုန်းကမစ္စတာဖီလွန်မိဂိုတခုမှာပြည်ထောင်ဝန်ကြီးချုပ်ဟောင်းဂျော့ဂျ်ကလီမန့်စ်ပြောကြားခဲ့တဲ့စကားတချို့ကိုကိုးကားသုံးလုပ်ခဲ့တဲ့အချိန်မစ္စလဖန်ကပုံတူလိုက်ပြီးတော့သုံးလုပ်ပြောဆိုခဲ့တာဖြစ်ပါတယ်။ဒီမစ္စလဖန်ရဲ့အမျိုးသားတက်ဦးပါတီကဒုတိယအကြီးအကဲဖလိုရီယန်ဖီလ်ပေါ်ကတော့မစ္စလဖန်အနေနဲ့မစ္စတာဖီလွန်ပြောခဲ့တဲ့မိဂိုကိုထောက်ခံပြောဆိုတဲ့သဘောထားဖြစ်တယ်လို့ဆိုပြီးပြောပါတယ်။အမျိုးသားရေးဝါဒီတဦးဖြစ်တဲ့မစ္စလဖန်ဟာဒီလ9ရက်နေ့မှာတကြော့ပြန်ချင်းပါမဲ့ပြည်ထောင်သမ္မတရွေးကောက်ပွဲမှာအလယ်လက်ဝါဒီအီမန်နျူအယ်မက်ခရွန်နဲ့ဒုတိယအကြိမ်ရှင်ပြန်ရမှာဖြစ်ပါတယ်။ပြီးခဲ့လာတဲ့ချင်းပါခဲ့တဲ့ပထမတကြော့ရွေးကောက်ပွဲမှာတော့မစ္စတာမက်ခရွန်ကမဲစုစုပေါင်းရဲ့ 23.8% ရာခိုင်နှုန်းရခဲ့ပြီးမစ္စလဖန်က 27.2% ရာခိုင်နှုန်းအနိုင်ရခဲ့တာပါ။သမ္မတအဖြစ်ရွေးခန့်ရဖို့အတွက်လိုအပ်တဲ့ဒီမဲအပြည့်အသက်အနိုင်ရတာမျိုးမဖြစ်ခဲ့တာကြောင့်မို့လို့တကြောပြန်ရွေးကောက်ပွဲမှာသူတို့တဦးပြန်လည်ရှင်ပြန်ကြရမှာဖြစ်ပါရဲ့ရှင်
။နိုင်ငံတကာမှာမြန်မာပန်းလာဖို့အားထုတ်လို့ဆောင်တဲ့အနေနဲ့ပါလက်စတိုင်းစစ်ကြောအဖွဲ့ဖြစ်တဲ့ Hamas ရဲ့ Brian Saranba Israel ပေါ်ထားရှိတဲ့သဘောထားတချို့ကိုဖြေလျှော့ခဲ့ပါတယ်။ဒါမှမဟုတ် Israel နိုင်ငံဖြစ်ရည်တည်မှုကိုအတိမတ်မပြုသလိုဂျူးနိုင်ငံထူထောင်ရမှာတိမ့်ပိုက်ခဲ့တဲ့နေမျိုးတချို့နဲ့ပတ်သက်ပြီးတော့ပြန်လည်ပေးရဖို့ထပ်မံတောင်းဆိုလိုက်ပါတယ်။ဘလောက်ပဲကြာကြာဒါမှမဟုတ်နိုင်ငံတကာကဘလို့ဖိအားပဲပေးပေးပါလက်စတိုင်းနေမျိုးကိုတလက်မမလက်လွတ်ဆွန့်ရှုံးခံမှာမဟုတ်ဘူးလို့အဝေးရောက် Hamas ကောင်းဆောင်ကလတ်မရှယ်ကပြောပါတယ်လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံအဖြစ်ယက်တီဖို့ကလွဲလို့ဂျန်နာရီကိုလက်ခံမှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်ခတ်တာနိုင်ငံဒိုဟာမှာတနင်္လာနေ့ကထုတ်ပြန်လိုက်တဲ့ကြေညာစာနဲ့အစ်စ်ထဲတရားမဝင်မွတ်စလင်ညီကိုတော်များအဖွဲ့နဲ့အဆက်အသွယ်ဖျက်တောက်လိုက်တယ်လို့အီဂျစ်နိုင်ငံနဲ့ပုံနီးကက်ကက်ဆက်ဆံဖို့လဲတောင်းဆိုထားပါတယ်ဒါပြင်1968ခုနှစ်ကဖြစ်ပေါ်ခဲ့တဲ့6ရက်ကြာစစ်ပွဲအတွင်းအစ္စရေးတွေသိမ်းယူခဲ့တဲ့နေပြည်တော်မှာပါလက်စတိုင်းနိုင်ငံအဖြစ်ယက်တီဖို့သဘောထားကိုလက်ခံကြောင်းလည်းဖော်ပြထားပါတယ်ဂါဇာကမ်းမြောင်းဒေသကိုထိန်းချုပ်ထားတဲ့Hamas အဖွဲ့ဟာပါလက်စတိုင်းကောင်းဆောင်မမတ်အဘတ်အပြင်အလဲအလတ်နိုင်ငံရေးသဘောထားရှိတဲ့ Fatah အဖွဲ့နဲ့လည်းပြင်းပြင်းထန်ထန်သဘောထားကွဲလွဲမှုတွေရှိနေပါတယ်။ Washington မှာ American သမ္မတ Donald Trump နဲ့ Mr. Abbas မနက်ဖြန်ဗိုလ်တော်ဟူးနေ့မှာမတွေ့ဆုံခင် Hamas အဖွဲ့ရဲ့သဘောထားသစ်ကိုဒိုဟာမှာအခုလိုထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီကနေ့သတင်းပတ်ကောင်ကကျင်းပခဲ့တဲ့အရှိတောင်အာရှနိုင်ငံများအတင်းအာဆီယံထိပ်သီးအစည်းအဝေးမှာတောင်ထုပ်ပင်လယ်ရေပိုင်းတဲ့အရင်းပွားမှုတွေနဲ့ပတ်သက်လို့သဘောထားပြောပြောပြောင်းပြောင်းဖော်ပြခဲ့တာနဲ့ပတ်သက်ပြီးတရုတ်အစိုးရကကြိုဆိုတဲ့အကြောင်းဒီကနေ့ပြောဆိုလိုက်ပါတယ်။ဒါဟာဒေသတွင်းတင်းမာမှုတွေရော့ကျစေတဲ့ကြိုးပမ်းမှုတစ်ခုအဖြစ်ပြသလိုက်တာပဲလို့ဆိုပါတယ်
။此次东盟峰会的有关情况再次充分体现了南海形势的积极变化。
อาเซียนที่ดีสุดในเวลามาเจ้าเดียวเป็นเลยยินเนี่ยพัฒน์ลูกอพยพทั้งสองสาวเนี่ยเปลี่ยนเลยวิปีว่าพยากรจ้าบาร์เองที่ด่านเรื่องเงินวิจารณ์ตุนีเดชนะฮะที่ด่านเรื่องเงินยังยิ่งสิบบุปผู้บ้านสองยามบุรีเนี่ยจะมีรอพมิโอตัวเดียวบุรีสองยามตัวบุบ้าเป็นอาลงกาจ้ากุลีชาชาวเกนเตมาร์เองที่ด่านเงินนี่เนี่ยเลยเจ้าเดียวเป็นเลยยินเนี่ยพัฒน์ปีรอฟิลิปปินส์สุยานเนี่ยดีติลิโอเรตบอตุนีเจียร์เอติสเลจูเป็นตัวบุสนาชีบาร์ เนมีไปใส่เจ้าทุกพอเปียวสมุทรเนี่ยเสียงอีอาเช็ดถุยมุทรลุสบีตรงโลกเอราเรโกอากูดาวโซดีฟิลิปปินส์ในแง่บริลามิโรมาจับไปอาเซียนที่ดีสุดในเว็บที่ทุกพันเนี่ยที่มีจินจัดเช่นมารออาเซียนที่จีก้าที่ตรงโลกเรโกเพชรชาปิเกราเพชรปาร์เรชั่น
อาชาดีตารุ่งอ่ะเด็กตัวนี้เนี่ยผู้บังสังเวยผู้เดียวในงานพิเศษนี้ว่าเลยอาชาโจ้จงจังหนุ่มจังหน้าเรนเนี่ยเสียมาเรียน้องในงานเด็กตัวนี้กูพิชิมบุตรเดียวในงานเป็นการกุลสังเวยลาลาวาถ้าหากดีตารุ่งมาเดียวในงานอุตสาหมุขแข่งกันแล้วกูทุ่มบุตรจูซาลาพิจิตรุในงานเด็กมาตัวใหญ่ใหญ่ที่เจ้ากูปูใครมาอากงลุสนาเลพิบาร์เรนั่งสลิกุนิตรงอ่ะเลยในงานมาชอบเสียจับป่าวเนี่ยอาชาชิกันสาวสัญญาณยินดีมุ่งเนี่ยมุ่งบันทิตอย่างมา เดี๋ยวในเงี้ยฮะล่ารู้สมุนียายอยู่เก็บบัวเรกูเพื่อจีไรเดียอาชามหามีมาเทคตัวเนี้ยเพื่อเอยูเอโก้เบจิมิโอกาเชียงวัดเทคตัวมาเพื่อจีไรดามาโอกาสดาวน์ยูอาร์พีในเงี้ยมองตลาดสินเหล่ากาเทคตัวสังอาคุเอริเพื่อมาเป่าเอ็มอาร์เอ็กเนี้ย
งานในยานในเขียนหนังสือยาตรีนี้ก็มาเข้มขึ้นในกลุ่มอ่านโลกจีนยาปีเคราวาฟิโอเอกันในคู่ทั้งเรื่องปีนี้ซีจันนี้ก็อินเทอร์เน็ตสามเนาบามิสต์ฟิโอเอ็นนิวส์คอมมาด้วยในเรื่องเช่นเดียวกันในไทยน่าเสียนายมาเลเซียอุกุรอตรีนสามาริโกสดายเต็มปีไปต่อไปไหม อุรปาต้องนั่งเงียบคิดเสียงด้วยเบลเยียมนั่งเงียบบราซิลมีกูยาวในเรื่องนั่งเงียบออตันเมกันปุ๊กตัวองซานซูจิฮาอียูอุรปาต้องมาเกะพ่อเมืองจีเกอร์เป็นเบลเยียมเป็นฟิลิปนั่นแหละตุยส่งมาเลยมาจากเด็กเห็นยาไปด้วยงาไปตั้มรักกับกวยอุจิโชว์พอจะมูจิไม่เอาไรเงาเลยอุรปาได้ด้วยงาเย่ไปเลยนั่งเงียบไปเดออสเตรียเนี่ยจามในนั่งเงียบกูตัวยาวเคราจังยามาโซยาฮาอุรปานั่งเงียบเนี่ยปูบิโอในทุเรศสัญญ์ที่สาวลานในบงยาเรลุยามาเย่ลีลาตุเรกะต้องต
စုကြည်ဟာဘယ်လ်ဂျီယမ်အီတလီနဲ့ဗြိတိန်သုံးနိုင်ငံခီးစဉ်ရဲ့ပထမခီးတစ်ထောက်အဖြစ်နဲ့ဘရပ်ဆဲလ်စ်မြို့ကိုမေလ၁ရက်နေ့ကရောက်ရှိသွားတာပါ။တောင်ဆန်းစုကြည်ဟာ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီနဲ့ဘရပ်ဆဲလ်စ်မြို့မှာဒီကနေ့မေလ၂ရက်နေ့မှာတွေ့ဆုံပြီးဒေသဆောင်တော်ချိန်နေ့လယ်၂နာရီခွဲမှာပူးတွဲသတင်းစာရှင်းလင်းပွဲကျင်းပမယ်လို့ဖက်ဒရီကာမိုဂါရီနီရဲ့ပြောခွင့်ရအမျိုးသမီးမာယာကိုချမ်းချစ်က VOA ကိုအတည်ပြုပြောဆိုပါရယ်။ဒေါက်တာဆန်းစုကြည်ဟာဘယ်လ်ဂျီယံနိုင်ငံမှာရှိနေစဉ်အတွင်းဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်အပါအဝင်တခြား EU တာဝန်ရှိသူတွေနဲ့တွေ့ဆုံတာအပြင်ဘယ်လ်ဂျီယံဘုရင်ဖီလစ်ပန်နဲ့လည်းဒီကနေ့တွေ့ဆုံမှာဖြစ်ပါရယ်။မေလ3ရက်နေ့မှာတော့ဒေါက်တာဆန်းစုကြည်ဟာအီတလီနိုင်ငံကိုခီးဆက်မှာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။အီတလီအထက်လွှတ်တော်မှာအီတလီအမျိုးသမီးများအဖွဲ့ဆိုင်ရာဆွေးနွေးပွဲမှာဒေါက်တာဆန်းစုကြည်အဖွဲ့မင်းငွန်းပြောကြားမယ်လို့သိရပါတယ်။2013ခုနှစ်တုန်းကလည်းဒေါက်တာဆန်းစုကြည်အီတလီနိုင်ငံကိုတစ်ခေါက်ရောက်သွားခဲ့ပူပါတယ်။အဲဒီတုန်းကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ကိုအီတလီအစိုးရကရောမမြို့တော်မှာဂုဏ်တူးဆောင်နိုင်ငံသားဘွဲ့ပေးအပ်ခဲ့ပါတယ်။အခုခေတ်စဉ်အတွင်းမှာတော့ဗာတီကန်နိုင်ငံမှာပိုပ်ယိုဟန်နီဖရန်စစ်နဲ့ဒေါက်တာဆန်းစုကြည်တို့တွေ့ဆုံဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့အတိမပြုတ်နိုင်သေးပါဘူး။ဒေါက်တာဆန်းစုကြည်ဟာအီတလီကမှတဆင့်မေလ၄ရက်နေ့မှာဗြိတိန်ကိုတွားရောက်မှာဖြစ်ပါတယ်။ဒါဟာဒေါက်တာဆန်းစုကြည်အနေနဲ့နိုင်ငံတော်အတန်ပင်ခံပုဂ္ဂိုလ်အဖြစ်နဲ့ဗြိတိန်နိုင်ငံကိုဒုတိယအကြိမ်မြောက်တွားရောက်ခြင်းဖြစ်ပါတယ်။အဲ့ဒီမတိုင်ခင်တုန်းကတော့ NLD ပါတီခေါင်းဆောင်အဖြစ်နဲ့ဗြိတိန်ကိုတကြိမ်တွားရောက်ခဲ့ပူပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဩစတြေးလျနဲ့ဂျာမနီနှစ်နိုင်ငံခီးစဉ်အပြီးရက်ပိုင်းအတွင်းမှာပဲဒေါက်တာဆန်းစုကြည်ဥရောပ၃နိုင်ငံတရားဝင်ခီးစဉ်အဖြစ်ရောက်ရှိလာတဲ့အတွက်အရင်သမ္မတဘာရက်အိုဘားမားအစိုးရလက်ထက်တုန်းကအမေရိကန်ပြည်ထောင်စုနဲ့ပိုပြီးနှိစက်တဲ့ဆက်ဆံရေးရှိခဲ့တဲ့မြန်မာနိုင်ငံဟာအခုသမ္မတဒေါ်နယ်ထရမ့်အစိုးရတက်လာပြီးတဲ့နောက်ဥရောပနိုင်ငံတွေနဲ့ပုံမနှွေးထွေးတဲ့ဆက်ဆံရေးတည်ဆောက်လာနေပုံရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ရဲ့အရှိတောင်အာရှရေးရာသုတေသနဌာနကကတိကဟောင်းဥက္ကမောင်စောကတုံ့တက်ပါတယ်
။အမေရိကန်မှာဒီနောက်ကတော့အမေရိကန်သမ္မတအိုဘားမားကတော့တမျိုးအခုကဒေါ်နယ်ထရမ့်တက်လာတယ်ကျွန်တော်တို့အမေရိကန်ပေါ်လစ်စီတွေတော်လေးပြောင်းပုံနာလေးလည်းရှိတယ်။အဲ့တော့ဒီဥရောပတိုင်းမှာကျွန်တော်လည်းအခုဥရောပတိုင်းမှာလည်းပြောင်းလဲကြီးကတော်တော်များနေတယ်။အခုပမာပြည်ကလည်းဥရောပတိုင်းနဲ့ဆက်သွယ်ဖို့ပြင်ပုံရတယ်။အဲ့ဒါကတော့အမှန်ပဲ Now, ဒေါ်ဆုနေဘုံဂျုံမကြီးမေအောင်နိုင်ကြတယ်မှာလေဆက်ဆံရည်တော်လေးကောင်းရမှာပါတယ်သူတို့မျိုးတပ်ပေါ်နေပါတယ်ကြည့်ရတာတွေပါတယ်ဆိုတော့အဲ့ဒါတွေကကျွန်တော်အမြင်ပြောရမယ်ဆိုတော့အစိုးရတွေကသူတို့ရုပ်ပတ်နိုင်ငံတွေအတွက်လည်းဘက်ကခီးတွေကိုကျွတ်တိမိမိအင်းနှင်းထားရတာလို့တော့တွေးစီရရှိနေပါတယ်ကျွန်တော်ကဒီအတွက်မှာကျွန်မပဲအတွက်မှာဆိုတာလေးအဲ့လိုတော့ရှိနေပါတယ်
ဥရောပနိုင်ငံတွေဟာဒီမိုကရေစီနိုင်ငံတွေမှာစစ်တပ်တစ်ခုအနေနဲ့ဘယ်လိုရက်တီပါဝင်သင့်တယ်ဆိုတဲ့သင်တန်းမျိုးမြန်မာစစ်တပ်ကိုပေးဖို့ဆန္ဒရှိနေပုံရတယ်လို့လဲကတိကဟောင်းဥက္ကမောင်စောကတုံ့တက်ပါတယ်ဒီဥရောပနိုင်ငံတွေအများဆုံးစိတ်ဝင်စားနေတာကဘာမှစစ်တပ်ကိုသူတို့ကဒီမိုကရေစီနိုင်ငံတွေမှာစစ်တပ်တစ်ခုကဘယ်လိုနေရာထိုင်ရတယ်ဘယ်လိုလုပ်တင်တယ်ဆိုတာတွေကိုအကြံ
ကျွန်တော်တို့ကတော့ဒီနေ့ပြည်သူ့ဘာသာရေးအတွက်အခုခါမှာတက်ဆင်ပြီးပြီဖြစ်ပြီးအသာရေးဆွေးနွေးရင်းနဲ့အကုန်လုံးလိုက်ပြသွားတာကပို့ပြီးတော့ထိရောက်မယ်လို့သူတို့မြင်ပုံရတယ်လေ။ဒေါက်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်ရခိုင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့လူမျိုးရေးဘာသာရေးပဋိပက္ခတွေနဲ့ဆိုင်တဲ့ကိစ္စတွေအတွက်ဥရောပခေါင်းဆောင်တွေကိုရှင်းပြဖို့ဆိုတဲ့ရည်ရွယ်
ာတွေနဲ့ပတ်သက်ပြီးတော့သတင်းအမှားတွေပဲနိုင်ငံညာရနေပြီးသတင်းအမှန်တွေနိုင်ငံညာနဲ့မရရဘူးမရကြဘူးဆိုတော့သူတို့ပမာဟိုပမာဒီဘက်ဖြစ်ပုံချနောက်ဆုံးမိတော့စုအောင်ဖြစ်ပုံချတဲ့သတင်းတွေထွက်နေတာအများကြီးရှိမှာပါအဲ့ဒါခင်ဗျားတို့လည်းကြားပြီးဖြစ်မှာပါအဲ့ဒီကိစ္စတွေလည်းပါကောင်းပါမယ်သူ့ကိုမင်းရင်တော့သူတနေ့ဖြစ်ချင်မှနေမှာချင်ပါလေသူကမဆိုင်ရင်တော့မှသူ့ကိုစပြီးတော့ဆွပြီးမင်းမဲ့လူတွေရှိမှာပါသူ့ကိုမင်းရင်တော့သူကောင်းကောင်းမွန်မွန်ပြီးလည်းပြန်ဖြစ်ချင်မှာပါအလုံးနာရပါလောင်းကျွန်တော်လည်းမေးပါစီပဲဆူတောင်းနေမေးလို့ရှိရင်အဲ့ဒါကျွန်တော်ဆုနေနဲ့လည်းလိပ်ပတ်လဲအောင်သူရှင်းပြပါလိမ့်မယ်
ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆော့ဆော့ချက်တွေကြောင့်တိကျလွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ကိုဆင်လွတ်ဖို့ EU ကအဆိုပြုထားတာဖြစ်ပြီးအမေရိကန်ပြည်ထောင်စုကလည်းအဲ့ဒီလိုဆင်လွတ်မဲ့ကိစ္စကိုထောက်ခံမယ်လို့ပြောဆိုထားပါတယ်မြန်မာအစိုးရကတော့အချက်အလက်ရှာဖွေရေးကော်မရှင်ဖွဲ့စည်းတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ထားပါတယ်ခင်ဗျာ
EU ဥရောပတမကရဲ့နိုင်ငံခြားမှုဝရရေးရာအကြီးအကဲဖက်ဒရီကာမိုဟီရီနီနဲ့ဘရက်ဆဲလ်မြို့မှာဒီကနေ့မေလ၂ရက်နေ့မှာတွေ့ဆုံအပြီးပြုလုပ်မဲ့သတင်းစာရှင်းလင်းပွဲသတင်းကိုတော့ဒီကနေ့ည9နာရီအစီအစဉ်မှာတင်ပြသွားမှာပါရှင်။အခုတော့မြန်မာငင်းကြရေးဆိုင်ရာသတင်းဖက်ဆက်ပါမယ်။ကချင်လူ့လတ်ရေးအဖွဲ့ KIO နဲ့အစိုးရရဲ့ငင်းကြရေးကော်မရှင်တို့တွေ့ဆုံဆွေးနွေးရေးအတွက်နှစ်ဖက်ညီနိုင်နေပြီး27ရာစုပင်လုံးမတိုင်ခင်မှာတွေ့ဆုံပွဲရှိတယ်လို့ငင်းကြရေးကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်။လောလောဆယ်မှာနေရတဲ့အချိန်ကိုညှိနှိုင်းနေကြောင်းကော်မရှင်ဘက်ကပြောတာကို KIO ပြောခွင့်ရကတော့မသိသေးကြောင်းပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ရုပ်မြန်မာနယ်စပ်အခြေစိုက်အင်အားကြီးလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကငင်းကြေးရေးဆွေးနွေးဖို့အတွက်အစိုးရနဲ့တိုက်ရိုက်ညှိနှိုင်းနေရဆိုတဲ့သတင်းဟာဒီအပိုင်းတွေအတွင်းမှာထိုင်းနယ်စပ်အခြေစိုက်နိုင်ငံရေးအတိုင်းအဝိုင်းကြားမှာထွက်ပေါ်လာနေတာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးအောင်စိုးကအခုလိုပြောပါတယ
်သူတို့ညှိနှိုင်းနေကြတယ်ဗျအဲ့ဒါအချိန်တော့မပြောတတ်သေးဘူးအချိန်ရောနေရာရောကသူတို့တောင်းတနေချင်းညှိနှိုင်းနေပါဒီဘက်ကတွဲဆုံနေဆိုတော့လက်ခံပြီးပြီအဲ့တော့ဥပကတွဲဆုံမှာဆိုတော့လက်ခံပြီးပြီဒါပေမဲ့နေရာနဲ့အချိန်ကိုတောင်းတနေအားတဲ့ရက်တွေနဲ့ညှိနေတာပါကျွန်တော်တို့တုပ်ပြီမှာတွဲမလားဗမာပြည်ထဲမှာတွဲမလားဆိုတော့အဲ့ဒါပဲညှိနေတာပါကျွန်တော်အချိန်တော့ဒီပင်လုံးမတိုင်ခင်ဖြစ်လိမ့်မယ်လို့ထင်ပါတယ်ဗျာ
KIO အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးညော်ဘူးကတော့ဒီသတင်းနဲ့ပတ်သက်ပြီးမသိရသေးကြောင်းပြောပါတယ
်ကျွန်တော်တော့မကြားမိဘူးလုံးဝကိုမကြားမိဘူးဟိုဒီကလူကြီးတွေပဲအညစ်ကြတာတင်တယ်ဟိုဘုသူကွန်ဘောလို့အစင်မော်ဘီရောဟိုဘူဘာဘုသူကြီးဘာအင်ပါတယ်လေဘုသူလေကျွန်တော်ကညင်းမတင်လားကျွန်တော်တို့စီမဘာမှမပြောသေးဘူးဘာမှမကြားသေးဘူးခင်ဗျာ
KIO နဲ့အစိုးရရဲ့ငင်းကြေးရေးဆွေးနွေးပွဲတွေကိုဂျာဝင်ဆောင်ရွက်ပေးနေတဲ့ PCG ကငင်းကြေးရေးအကျိုးဆောင်အဖွဲ့ကဥလမိုင်ကွန်ဂျာကလည်းအခုလိုပြောပါတယ
်ပထမကတော့ဒီသူတို့ပေါင်ဆန်းနေလာကံပေါင်ဆန်းစည်းဝေးမဟိုမလုပ်ခင်ဟိုဘက်လာတော့ကတော့သူတို့အဲ့မှာရှင်ဒီမှာအဲကေပရက်တင်းနဲ့ရှင်ဒီမှာသူတို့ပြောတဲ့အတားတော့ကြားတယ်အခုဒီနောက်ပိုင်းကျတော့အဲ့ဒီဘာညာပြောလဲဆိုတာအတားတော့ကျွန်တော်တို့မကြည့်ချမကြည့်ရတယ်ဗျာ
KIO အဖွဲ့ဟာ1994ခုနှစ်ကစလို့စစ်ဆိုးရနဲ့18နှစ်ကြာအပြည့်အခက်ရပ်ဆဲခဲ့ပြီး2011ခုနှစ်ဦးသိန်းစိန်ဆိုးရလက်ထက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တယ်လို့အပြည့်အခက်ရပ်ဆဲရေးလည်းပြပြခဲ့ပါတယ် ထောင်းတဆ၅ခုနှစ်တနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးစင်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးမပါဝင်တာကြောင့်လက်မှတ်ထိုးဖို့ကို KIO ကညှင်းပယ်ခဲ့ပါတယ်။ရလောစင်မှာထိုင်းနေတဲ့အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအများဆုံးပါဝင်တဲ့ UNFC ကိုညွှန်ကြားတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီမှာ KIO ကဥက္ကဋ္ဌအဖြစ်တာဝန်ယူထားပါတယ်။UNFC အနေနဲ့ကတော့တနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးအစိုးရနဲ့ဆွေးနွေးနေပါတယ်။တချိန်တည်းမှာတော့ KIO ဟာ UWSA ကဝါတက်ဖွဲ့အပါအဝင်တရုတ်နယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၆ဖွဲ့နဲ့အတူ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့အတွက်ဆောင်ရွက်နေတဲ့ပြည်ထောင်စုနိုင်င ါတယ်အီဘီလာ28ရက်နေ့ကအစိုးရရဲ့ငင်းကြဲရေးကော်မရှင်နဲ့ UNFC ကိုယ်စားလှယ်အဖွဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံစဉ်က KIO ကပါဝင်တယောက်ခဲ့ပေမဲ့အစိုးရနဲ့တီးတန့်ဆွေးနွေးမဲ့အကြောင်းကိုတော့တစုံတရာထုတ်ပြန်တာမရှိခဲ့ပါဘူး။နိုင်ငံရေးလေးလာသုံးသပ်သူတွေကတော့ KIO ဟာ NCA လက်မှတ်ရေးထိုးရေးအတွက် UNFC နဲ့အတူရက်တည်မလား။ဒါမှမဟုတ် UWSA ကဝတ်တပ်ဖွဲ့အပါအဝင်ဖြစ်တဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီနဲ့အတူ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမလားဆိုတာကိုရှင်းရှင်းလင်းလင်းပြည်သူကိုချပြသင့်ပြီလို့ထောက်ပြတာတွေရှိနေပါတယ
်။သောတာရှင်များရှင်မြန်မာနိုင်ငံမှာကိုလိုနီလက်အောက်လွတ်မြောက်ဖို့ကြိုးပမ်းခဲ့ခြင်းကနေစလို့ဒီကနေ့ခေတ်အထိအမျိုးသားရေးခေါင်းစဉ်နဲ့လှုပ်ရှားမှုတွေရှိနေပါတယ်။အစိုးရတွေအတိုက်ခံတွေတက်ကြွသူတွေအတိတ်တွေအမျိုးမျိုးဖွင့်ပြီးတော့ပုံစံအမျိုးမျိုးနဲ့လှုပ်ရှားကြတဲ့အမျိုးသားရေးဝါဒဟာတိုင်းပြည်နဲ့လူမျိုးအတွက်ဘလို့အကျိုးကျေးဇူးဖြစ်ထွန်းနိုင်ပါသလဲ။အမျိုးသားရေးဦးစားပေးလွှတ်တာဟာအနေရဖြစ်နိုင်သလားဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com မှာကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညတဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။
ဒီကနေ့ည9:00 နာရီမှာဆွေးနွေးမဲ့တရားလေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့ NLD အစိုးရလက်ထက်လွတ်လပ်စွာရေးသားထုတ်ဖော်ခွင့်ဆိုင်ရာအစီရင်ခံစာထုတ်ပြန်တဲ့သတင်းတင်ပြပါမယ်။ NLD ဦးဆောင်တဲ့အရသာအစိုးရလက်ထက်မြန်မာနိုင်ငံရဲ့လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်အခြေအနေဟာအစိုးရတက်တန်းတနစ်တာကာလအတွင်းဘာတစ်ခုမှထူးခြားပြောင်းလဲတိုးတက်တာမရှိဘူးလို့ပန်းမြန်မာနဲ့အမေဖက်သတင်းစာနယ်ဇင်းအဖွဲ့တွေကဒီကနေ့အစီရင်ခံစာထုတ်ပြန်ပြီးတော့ဝေဖန်ပြောဆိုလိုက်ပါတယ်။ဒီမိုကရေစီစနစ်ဖော်ဆောင်မဲ့အစိုးရအနေနဲ့သတင်းလွတ်လပ်ခွင့်ကိုတံပေါ်တာလေးစားတင်တယ်လို့ပြည်သူနဲ့အတူဆိုရဲဆောင်မုန်းနဲ့အညီပြည်သူကိုသတင်းပေးနိုင်တယ်လို့ပြည်သူအတန်းကိုတင်ပြပေးနိုင်မဲ့သတင်းမီဒီယာရဲ့အခန်းကဏ္ဍကိုလည်းအလေးထားတင်တယ်လို့အကြံပြုပါရယ်အသေးစိတ်မဆူမုံကဆက်ပြောပြပါမယ်ရှင
်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာအစိုးရတရက်ဖွဲ့နိုင်တဲ့အထိမဲဆန္ဒရှင်ပြည်သူအများစုရဲ့မဲအများစုအနိုင်ရခဲ့တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အုပ်ချုပ်ရေးအာဏာစတင်တာဝန်ယူခဲ့တဲ့2016ခုနှစ်ဧပြီလကနေစလို့2019ဧပြီအထိအရက်သားအစိုးရတက်တန်းတနှစ်တာကာလအတွင်းမှာမြန်မာနိုင်ငံ၏လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခဲ့အခြေအနေတွေကိုပန်မြန်မာနဲ့မိဖက်အဖွဲ့အစည်း14ဘွဲ့ကအကဲဖြတ်သုံးသပ်ချက်အစီရင်ခံစာကိုကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မေလ3ရက်နေ့မတိုင်ခင်ဒီကနေ့မေလ2ရက်နေ့မှာထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီမိုကရေစီရက်သားအစိုးရလက်ထက်တက်တန်းတနှစ်တာကာလအတွင်းမှာတော့မြန်မာနိုင်ငံအတွင်းကစာနယ်ဇင်းလွတ်လပ်ခွင့်လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်အခြေအနေဟာဘာတစ်ခုမှထူးခြားပြောင်းလဲတိုးတက်တာမရှိဘူးလို့ပန်မြန်မာရဲ့ဥက္ကဋ္ဌဦးမျိုးမြင့်ရင်းက VOA မြန်မာပိုင်းကိုပြောဆိုလိုက်ပါတယ်။ပြည်သူနဲ့အတူပြည်သူကိုမျက်နှာမူမဲ့ဒီမိုကရေစီအစိုးရအနေနဲ့ပြည်သူရဲ့အသံကိုတင်ပြပေးနိုင်မဲ့ပြည်သူကိုသတင်းပေးနိုင်မဲ့သတင်းသမားတွေရဲ့အခန့်ကဏ္ဍကိုအလေးထားတဲ့နယ်လူလဲဦးမျိုးမြင့်ရင်းကအကြံပြုပါတယ်
။ပြီးခဲ့တဲ့6လနဲ့အခု6လမှာဆိုရင်ကုတုံမရှိဘူး။အဲ့တော့တနည်းတော့လာခြုံပြောမယ်ဆိုလို့ရှိရင်ဒီမျိုးသားဒီမျိုးဖွဲ့ချုပ်တာဝန်ယူတဲ့တနှစ်ကာလအတွင်းမှာဘာမှထူးခြားကြောင်းလဲကုတုံမရှိဘူး။အမှတ်60တိရစီမှာ10မှတ်ကြည့်ရတယ်နော်။နောက်ပြီးတော့ပြည်သူနဲ့အတူလို့လည်းဒီမျိုးသားဒီမျိုးဖွဲ့ချုပ်တနှစ်ပြည့်တဲ့အချိန်မှာပြည့်ကြော်တာရှိပါတယ်။စောင့်ဖို့ပေါ့နော်။ဆိုတော့ပြည်သူနဲ့အတူဆိုလို့ရှိရင်ကျွန်တော်တို့ရဲ့အတန်တွေလည်းနားထောင်ကြည့်ခြင်းနဲ့ကျွန်တော်တို့ဒီမှာအကြံပြုချက်23ချက်ပြသရှိရတယ်။အဲ့ဒီအကြံပြုချက်တွေကိုဖတ်ရှုကြည့်ခြင်းနဲ့နောက်ပြီးတော့ပြင်ဆင်နိုင်တာကိုပြင်ဆင်မှာကြောင်းလဲနိုင်တာကိုကြောင်းလဲပါလို့ကျွန်တော်ပြောခြင်းနဲ့ပြည်သူတို့ကိုကြားပြုပြီးတော့တိုင်းပြည်အုပ်ချုပ်မှုရောပုဂ္ဂိုလ်
ဒီစင်ခံစားရဲမှာအကြံပြုသုံးသက်ချက်တွေပါဝင်ပါတယ်ရှင်။
မဆုံမွန်တင်ပြသွားတာပါ။ပြီးတော့အမြန်မပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ်TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာအေရှာဆက် 7ဂျီရူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။ ခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမခင်ချွေတွေကပြောပြပေးပါအောင်။ အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဖို့ဆန္ဒရှိတဲ့အကြောင်းပြောပါရယ်။ဒါပေမဲ့လည်းဒီလိုထိပ်သီးဆွေးနွေးပွဲဖြစ်လာဖို့အတွက်နှစ်ပတ်စလုံးကလျှော့ပေးဆွေးနွေးဖို့ပြင်ဆင်ထားတဲ့အခြေအနေရှိတာကြောင့်တကယ်တမ်းဒီဆွေးနွေးပွဲတွေမကြခင်ဖြစ်လာနိုင်ချေတော့မရှိပါဘူး။လူငယ်တခုဖြစ်တဲ့မြောက်ကိုရီးယားခေါင်းဆောင်နဲ့သူတွေ့ခဲ့
ပြည်သူတွေကိုစောင့်ကြည့်သွားပြီးဖြစ်ပြီးတော့မြောက်ကိုရီးယားဘက်ကပြစ်ခတ်လာနိုင်တဲ့မစ်ဆိုင်ဒုံးကျည်တွေကိုစောင့်ကြည့်သွားနိုင်ပြီဖြစ်တယ်လို့အမေရိကန်စစ်ဘက်ရရှိတွေကပြောပါတယ်အခုခါမှာတော့ကနဦးအဆင့်စောင့်ကြည့်ဖမ်းယူရတာလုံနိုင်သေးပေမဲ့လို့တက်ဒုံးခွင်းဒုံးစနစ်အပြည့်အဝလုံလုံနိုင်ဖို့အတွက်လာမယ့်လရီအတွင်းမှာဆက်လက်ကြိုးပမ်းသွားမယ်လို့လည်းကာကွယ်ရေးဆိုင်ရာအရ ဒီကနေ့မြောက်ကိုရီးယားအစိုးရအကြမ်းမှာထိတွေ့ဆက်ဆံမှုတွေအများဆုံးလှုပ်ဆောင်မှုတရုတ်အစိုးရကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ဖြစ်နိုင်ရင်တွေ့ဖို့သူလက်ခွင့်ထားတယ်ဆိုပြီးအမေရိကန်သမ္မတကပြောဆိုလိုက်ပြီးတဲ့နောက်မှာပဲတရုတ်နိုင်ငံသားဌာနပြောခွင့်ရကန်ရှွမ်ကအခုလိုတိုက်တွန်းပြောဆိုထားတာပါရှင်။
ကျွန်တော်တို့ရဲ့တွေ့ဆုံမှုအင်ဗီရိုကိုဖိတ်ကြားတာဖြစ်တယ်လို့အင်ဗီရိုပြောခွင့်ရရှောင်းစပိုင်ဆာကမနေ့ကတနေ့လာနေ့မှာပြောကြားသွားပါတယ်ရှင်။တင်ပြချက်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ skip
This program has come to you from the Voice of America, Washington.